တပ်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းကဒေသတွေမှာမြန်မာစုရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအများဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေတက်ရောက်ခန်းစားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းအင်တာနက်တွေဖြတ်တောက်ထားတဲ့အပေါ်အမေရိကန်ကအထူးပဲစိုးရိမ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Morgan Rodriguez ကကြေညာချက်ထုတ်ပြောဆိုတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တို့ကဒေသတချို့မှာအင်တာနက်တွေဖြတ်တောက်ထားတာကြောင့်လူရေတက်တန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းကြီးညာချက်မှာဖော်ပြပါတယ်။အင်တာနက်ပြန်လည်အသုံးပြုခွင့်ရအောင်ဖွင့်ပေးလိုက်ခြင်းအပြင်ဒေတာရင်းမှာနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်တရားဥပဒေစိုးမိုးရေးအစိုးရရဲ့ဆောင်ရွက်နေပါတယ်လို့ပြောဆိုထားချက်တွေအပေါ်ပို့ပြီးတော့ပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုရှိလာမယ်အပြင်နိုင်ငံတကာမှာမြန်မာအစိုးရဂုဏ်သိက္ခာထိခိုက်မှုကိုလည်းထိန်းသိမ်းဖြစ်သွားစေမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။အကြမ်းဖက်မှုတွေအဆုံးသတ်နိုင်ရေးတွစ်ဆုံဆွေးနွေးကြဖို့အကြမ်းဖက်မှုဖြစ်နေတဲ့ဒေသတွေအတွင်းလူသားချင်းစာနာထောက်ကူမှုအပြည့်အဝရရှိစေရေးနောက်မီဒီယာတွေဝင်ရောက်ခွင့်ရဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေကိုတရားဝင်နဲ့အညီအပြစ်ပေးအရေးယူနိုင်ရေးဆောက်ရွက်ချက်တွေအပေါ်အမေရိကန်ပြည်ထောင်စုဘက်ကဆက်ပြီးတော့ထောက်ခံပံ့ပိုးပေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ရခိုင်ပြည်နယ်တွင်နဲ့ချင်းပြည်နယ်တွင်တချို့ဒေသတွင်မှာတော့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဒဏ်ကိုခံနေကြရဆဲဖြစ်ပါတယ်။ဒေသတွင်မှာလူပေါင်း 3,000 ကျော်ထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးအခုချိန်ထိဌာနေမပြတ်နိုင်ကြသေးပါဘူးရှင်။